Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ်ဒီဇင်ဘာလ26ရက်ဒီဇင်ဘာလ29ရက်တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မြူးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါတူဂီအခြေဆိုင်အမေရိကန်တန်ရုံမှာဗီဇာလုပ်ငန်းတွေအပြည့်အဝပြန်စတော့မယ်လို့အမေရိကန်ကကြာသပတေးနေ့မှာကြေညာပါတယ်လိုက်ဘီးရီးယားသမ္မတရွေးကောက်ဝေးဒုတိယအကြော်မှာနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝီယာအနိုင်ရတယ်လို့တရားဝင်ကြေညာလိုက်ပါပြီဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကြောင့်မှဆုံဆုံနာဖြစ်နေတာကိုကူညီကူတာပေးဖို့ပြည်ထောင်ကစီးအဖွဲ့တစ်ဖွဲ့ကြာသပတေးနေ့ကထွက်သွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ Writers သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖမ်းဆီးခဲ့ပုံနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုမနေ့ကရန်ကုန်မြို့မှာကျင်းပတဲ့မိသားစုဝင်တွေရဲ့သတင်းစာရှင်းလင်းပွဲမှာဘယ်လိုတွေပြောသွားပါသလဲ
။ရင်းနှီးယောက်ကသူတို့လက်ထဲကိုစာလေးနှစ်လိပ်ထည့်လိုက်တယ်။ကိုမောင်အစီမတလေးဝါလုံးရဲ့လက်ထဲကိုတစ်လိပ်ထည့်လိုက်တယ်။
ဒါကတော့သတင်းတော်ကိုဝါလုံးရဲ့ဇနီးဖြစ်သူကပြောသွားတာပါအပြည့်စုံကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံမှာမြန်မာအလုပ်သမား400လောက်အလုပ်ဖြုတ်ခံရတာဘာကြောင့်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အခုလို2018နှစ်သစ်ကူးရောမဲ့အချိန်ဒီဇင်ဘာလရောက်တိုင်းတင်ဆက်နေတဲ့တေးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ကျမရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင
်အမေရိကန်ပြည်တော်စုကိုလာချင်တဲ့တူရကီနိုင်ငံသားတွေအတွက်ပြည်ဝင်ဗီဇာထုတ်ပေးတာကိုအပြည့်အဝပြန်စတော့မယ်လို့အမေရိကန်ကကြာသပတေးနေ့မှာကြေညာပါတယ်တန်ယုံဝန်ထမ်းတရားရုံးကိုထိန်းသိမ်းတာဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်မှာတူရကီအစိုးရကအမေရိကန်အစိုးရကိုကြိုပြီးအကြောင်းကြားမယ်ဆိုတဲ့အာမခံချက်ရထားတယ်လို့လည်းပြောပါတယ်ဗီဇာလုပ်ငန်းပြန်ဆမဲ့ဆုံးဖြတ်ချက်ကိုတူရကီကကျူးဆိုပေမဲ့အဲ့လိုအာမခံချက်မျိုးအမေရိကန်ကိုသူတို့မပေးခဲ့ဘူးလို့ပြောပါတယ်။တူရကီနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကောင်စစ်ဝန်ထမ်းတူဦးဖြစ်တဲ့မစ်တင်တူဘူးစ်ကိုအကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့ဒီနှစ်အစောပိုင်းမှာတူရကီကဖမ်းလိုက်တာကိုလက်တုံပြန်တဲ့အနေနဲ့ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ဗီဇာထုတ်ပေးတဲ့အလုံးကိုအမေရိကန်ကရပ်ဆိုင်းထားခဲ့တာပါ။တူရကီဘက်ကလည်းလက်တုံပြန်ပြီးအမေရိကန်ကသူတို့တန်ယုံမှာဗီဇာထုတ်ပေးတာကိုရပ်ပစ်ခဲ့ပါတယ်။တန်ယုံရဲ့ပြည်တွင်းဝန်ထမ်းတူဦးကိုစုံစမ်းစစ်ဆေးတာမျိုးလုပ်မနေဘူး။သူတို့ရဲ့တရားဝင်လုပ်ငန်းတာဝန်တွေကိုလုဆောင်နေတဲ့ဘဲဝန်ထမ်းကိုမှမထိန်သိမ်းဘူး။နောက်ပိုင်းမှာပြည်တွင်းဝန်ထမ်းတွေကိုထိန်သိမ်းတာဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်တူရကီအစိုးရကအမေရိကန်ကိုအသိပေးမယ်လို့တူရကီကပြီးပေးခဲ့တဲ့ကတိတွေအတိုင်းအောက်တိုဘာလကတည်းကလိုက်နာခဲ့တယ်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ကြေညာပရင်းနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒီနှစ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တန်တမာရေးအောင်မြင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုအဓိကချိန်ချောက်မှုရှိနေတဲ့မြောက်ကိုရီးယားပြဿနာကိုတရုတ်နဲ့ရုရှားတို့နဲ့အတူလက်တွဲပြီးအပြေရှာနိုင်ခဲ့တာအတွက်အမေရိကန်နိုင်ငံသားတွေအားတက်ဝမ်းမြောက်တင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားပေါ်မှာဆိတ်ရှိတီးခတ်တဲ့မဟာဗျူဟာလိုမအောင်မြင်တဲ့မူဝါဒကိုပြစ်ပယ်ပြီးတန်တမာနီးတွေစီးပွားရေးရအေးအေးယူမှုတွေကနေတဆင့်ဖိအားပေးတဲ့မူဝါဒကိုချန်တုံးခဲ့တယ်လို့ကြေဇပရီနေထုတ် New York Times မှာဝန်ကြီး Tillerson ကဆောင်းပါးရေးသားခဲ့တာပါ။ဒီဇင်ဘာလ22ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေချမှတ်ခဲ့ပြီးလောင်စာဆီဖြတ်တောက်တာတင်းမောနဲ့တည်ယူတင်ပို့မှုကန့်သတ်တာတွေအပြင်မြောက်ကိုရီးယားအတွက်အဓိကဝင်ငွေရရှိတဲ့သူ့နိုင်ငံသားတွေပြည်ပမှာအလုပ်လုပ်ခိုင်းတဲ့လုပ်ငန်းကိုပါတင်းကျပ်ခဲ့တာပါအမေရိကန်နဲ့မဟာမိတ်တွေရဲ့ဖိအားကြောင့်မြောက်ကိုရီးယားရဲ့တရားမဝင်လက်နဲ့ထုတ်ရမှတုံးနေတဲ့သူ့ရဲ့ပြည်ပပို့ကုန်ကရငွေ90ရာခိုင်နှုန်းလောက်ပြတ်တောက်သွားခဲ့တာဖြစ်ပြီးအခုလိုနိုင်ငံတကာရဲ့ဝန်ကျင်မှုကလည်းသူ့ရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကျည်စီမံကိန်းတွေဆက်ပြီးမလုပ်ဖို့ညှိနှိုင်းမှုတွေတကယ်လုပ်လာဖို့အတွက်ဖိအားဖြစ်စေမယ်လို့မျှော်လင့်ကြောင်းလည်းမစ္စတာ Tillerson ကပြောပါတယ်ဒီနှစ်ထဲမှာခင်မီနျူကလ িয়ার လက်နက်လုပ်ဖို့အတွက်ဤပညာရင်းအတားဆီးတွေကြော်လွှားလာနိုင်ချိန်မှာပဲခရစ်စမတ်နေ့မှာအခုလိုအရေးယူမှုတွေလှုပ်လာတာအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဒါဟာဆေးလှုပ်ဆောင်မှုတခုလို့ပြောဆိုလိုက်ပြီးရှုံချလိုက်ပါတယ်။အီရန်နဲ့ဆီးရီးယားကအိုက်စ်စ်သွေးကြော်တွေတိမ့်ပိုက်ထားတဲ့နယ်မြေတွေပြန်ပြီးရအောင်လှုပ်ဆောင်ရမှာအမေရိကန်ရဲ့အခန်းကဏ္ဍကိုလည်းချီးကျူးခဲ့တယ်လို့အာဖဂန်ဆိုင်ရာမဟာဗျူဟာတစ်ချောင်းအခုဆိုအာဖဂန်ဟာအကြမ်းဖက်သမားတွေစံပြောနေရမဟုတ်တော့ဘူးလို့လည်းဖော်ပြထားပါတယ်။
မြောက်ကိုရီးယားကိုရေနံတွေတင်းမောနဲ့ပို့ဖို့တရုတ်ကစီစဉ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကိုကြာသပတေးနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုရေနံတင်ဖို့တာကန့်သက်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုကိုချိုးဖောက်တာမရှိဘူးလို့တရုတ်ဘက်ကအခိုင်အမာပြောထားတဲ့ကြားမှာပဲအခုလိုဆွဆွဲလိုက်တာပါ။လက်ပူးလက်ကျပ်မိလိုက်ပြီးမြောက်ကိုရီးယားကိုရေနံဝင်နိုင်အောင်တရုတ်ကလှုပ်ပေးနေတာတကယ်ကိုစိတ်ပျက်စရာပဲ။ ဒီလိုသာဆက်ဖြစ်နေရင်မြောက်ကိုရီးယားပြဿနာအတွက်အေးဆေးတဲ့အဖြစ်မျိုးဆိုတာဘယ်တော့မှရှိနိုင်မှာမဟုတ်ဘူးလို့သမ္မတထရမ်ကထွက်တာမှာရေးပါတယ်။မြောက်ကိုရီးယားကမကြသေးခင်ကပဲတာဝေးဒုံးကျည်ပြစ်လွတ်ဆန်းသက်တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကိုဝင်တဲ့ရေနံကိုကန့်တတ်ဖို့ရည်ရွယ်တဲ့ဒဏ်ခတ်ရေးယူမှုအစ်စ်တွေကိုပြီးခဲ့တဲ့သတင်းပတ်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တာပါ။နိုဝင်ဘာလတုန်းကမြောက်ကိုရီးယားကဆန်းသက်ပြစ်လွတ်ခဲ့တဲ့နောက်ဆုံးထုတ်တိုက်ချင်းပြစ်ပယ်ထိန်ဒုံးကျည်ဟာအမေရိကန်နိုင်ငံရဲ့ဘယ်နေရာကိုမဆိုထိမှန်အောင်ပြစ်နိုင်စွမ်းရှိတယ်လို့အမေရိကန်ကျွမ်းကျင်သူအများပြားကသတိပေးထားပါတယ
်။လိုင်ဘီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲမှာနာမည်ကြီးဘောလုံးသမားဟောင်း George Weah အနိုင်ရသွားပါပြီ။လိုင်ဘီးရီးယားရဲ့ပြည်နယ်15ခုထဲမှာသူဟာပြည်နယ်14ခုမှာအနိုင်ရခဲ့တာဖြစ်ပြီးမဲအားလုံးရဲ့61.5ရာခိုင်နှုန်းရပြီး George Weah အနိုင်ရခဲ့ကြောင်းလိုင်ဘီးရီးယားရွေးကောက်ပွဲကော်မရှင်ကအကြံပေးနေမှာကြေညာလိုက်တာပါ။သူဟာတက်တန်း20တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Alan Johnson CLF နေရာကိုဆက်ခံမဲ့ဒုသမ္မတ Joseph Boakai နဲ့ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။လိုင်ဘီးရီးယားဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာတက်တန်း20ပဲအများဆုံးတာဝန်ယူခွင့်ရှိတာပါ။မဲလာပေးသူစုစုပေါင်း56ရာခိုင်နှုန်းရှိပြီးအောက်တိုဘာ10ရက်ပထမချိန်သူတို့နှစ်ဦးရှင်ပြိုင်တဲ့ရွေးကောက်ပွဲကျင်းပစဉ်ကထက်ပိုးပြီးနည်းတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။မဲယုံတွေဟာအောက်တိုဘာလတုန်းကလည်းပိုးပြီးစနစ်တကျရှိပြီးပြဿနာတိတ်မရှိခဲ့ဘူးလို့ရွေးကောက်ပွဲကိုလေ့လာသူတွေကပြောပါတယ်။မဲနှစ်ခါပေးဖို့စ조사ခဲ့သူအမျိုးသမီးကြောက်ကသာတွေ့ခဲ့ရပြီးဖမ်းဆီးခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဆက်ပြီးတော့အားလုံးအဆင်ပြေနေမယ်ဆိုရင်တော့လိုင်ဘီးရီးယားနိုင်ငံမှာနှစ်ပေါင်း80ကျော်ကာလအတွင်းဒီမိုကရေစီနှိမ့်ချငြိမ်းချမ်းစွာအာဏာလွှတ်ပြောက်မှုကိုပရမဆုံးချိန်ဖြစ်နေတွေ့မြင်ကြရမှာဖြစ်ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာဆုံဆိုးနာရောဂါပြန့်နှံ့ဖြစ်ပေါ်နေတာကိုအကူအညီကူတာပေးဖို့အတွက်ဒီနိုင်ငံကဆရာဝန်တွေ၊သူနာပြုတွေနဲ့မိသက်သမားတွေစုစုပေါင်းအယောက်40ကျော်ပါတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဂျာဇာဘီနေကထွက်သွားပြီလို့ UK ရုပ်သံလွှင့်ဌာန Sky News ကပြောပါတယ်။စုံစုံနာယောဂါကြောင့်နိုဝင်ဘာလကလေးကဆိုရင်ဒုက္ခသည်20ကျော်သေဆုံးခဲ့ပြီးနေ့စဉ်ယောဂါဖြစ်ပွားသူ150ကျော်ရှိတယ်လို့ Sky News ကပြောပါတယ်။ UK ရဲ့ကုညီကူတာရဲ့အဖွဲ့ထဲမှာပါတဲ့သူနာပြုတူက
Really distressing at times. I know that as a pediatric nurse and as a mum.
ဒါဟာတခါတခါမှတကယ့်ကိုစိုးရိမ်ပူပန်စရာဖြစ်မယ်လို့ထင်ပါတယ်။ကလေးငယ်တွေကိုပြုစုဆောင်ရွက်ရတဲ့သူနာပြုတူအနေနဲ့မိခင်တူအနေနဲ့ကျွန်မသိတာကတော့ကိုယ့်ကလေးတွေနာဖျားမကျန်းဖြစ်တဲ့အခါစိုးရိမ်ပူပန်ရတယ်ဆိုတာပါပဲ။စုံစုံနာကူးစက်ခံထားရတဲ့ကလေးငယ်ရာပေါင်းများစွာရှိပြီးအဲ့ဒီအထက်က85ရာခိုင်နှုန်းဟာအသက်15နှစ်အောက်အရွယ်တွေဖြစ်တယ်လို့ကျွန်မတို့သိထားပါတယ်။လူတွေအနေနဲ့တကယ့်ကိုစိုးရိမ်ပူပန်နေကြမှာဖြစ်ပြီးအဲ့ဒါကမြင်ရခက်တဲ့ကိစ္စပါလို့သူနာပြု Becky Platt ကပြောပါတယ်။အခုသွားကြမယ့်အဖွဲ့တွေကလူတွေအနေနဲ့သူတို့ကြုံတွေ့ရမယ့်အခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်စနစ်တကျတင်နန်းပေးလေ့ကျင့်နေတာပါ။အခုသွားတဲ့ UK အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာသတင်း6ပတ်ကြာကူညီလှုံ့ဆော်ပေးကြမှာဖြစ်ပါတယ
်။အတိုက်ခံတွေတင်ထားတဲ့ Damascus မြို့ဆင်ချေပုံဒေသမှာနေထိုင်သူတွေကိုလုံခြုံတဲ့ဘေးလွတ်ရာနေရာကိုရွှေ့ပြောင်းပေးဖို့အတွက်ရထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီး Syrian သမ္မတ Bashar al-Assad ဟာခလီးငယ်တွေကိုအပေးလူလောက်ရမှာတုံးနေတယ်လို့ Syrian ဆိုင်ရာကုလသမဂ္ဂအထူးအတမတ်ကြီး Yan England ကပြောပါတယ်။အဲ့ဒီဒေသခံတွေရွှေ့ပြောင်းပေးမဲ့သူတွေဟာခလီးငယ်တွေအများစုပါဝင်တဲ့အခြေအနေတိတ်ဆိုးတဲ့လူနာတွေဖြစ်နေတယ်လို့လည်းပြောပါတယ်။သဘုံတွေဖမ်းဆီးထိန်းသိမ်းထားတဲ့ Syrian အစုအလုပ်သမားတွေနဲ့လဲလှယ်ဖို့အတွက်နာမကျန်းဖြစ်နေတဲ့ခလီးငယ်တွေကိုအလဲလှယ်လုပ်ဖို့အစအစုအသဘောတူညီချက်ရယူတာအတွက်ကိုစိတ်ပြက်ကြောင်းအထူးတမတ်ကြီးကပြောကြခဲ့တာပါ။နာမကျန်းကလေးငယ်တွေဟာဘာသဘောတူညီချက်မှမလိုပဲဘေးလွတ်ရာကိုရွှေ့ပြောင်းပေးရမှာဖြစ်ပြီးအခုတော့စစ်ပွဲတွင်အပေးယူလောက်အောင်မှတုံးနေတဲ့အနေအထားမျိုးဆိုးရတယ်လို့ပြောပါတယ်။အင်ဂါနေ့ကစပြီးဒမတ်စကတ်ဒေသကနေလူနာပေါင်း22ယောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တာပါ။အဲ့ဒီထက်ကထက်ဝက်လောက်ကဒမတ်စကတ်အရှိဆင်ချေပုံဒေသကဖြစ်ပါတယ်။အဲ့ဒီနေရာဟာ2013ခုနှစ်တုန်းကဘရှယ်လ်အဆက်တက်တွေဆရင်းအဆက်တက်ငွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆက်ဆွဲထားတဲ့နေရာဖြစ်ပါတယ်။
ဂျီမင်းနိုင်ငံမှာစော်ဒီဥဆောင်တဲ့ညမောင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တရက်ထဲမှာတင်လူပေါင်း68ယောက်သေဆုံးတယ်လို့ဂျီမင်းမှာရှိတဲ့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကကြာသာပြေးနေမှာပြောပါတယ်။ Dias ပြည်နယ်ကလူစီကားပြီးအသွားများတဲ့ဈေးတစ်ခုကိုအင်္ဂါနေ့မှာလေကြောင်းတိုက်ခိုက်မှုတစ်ခုထိမှန်တာကြောင့်ကလေးရှိယောက်အပါအဝင်အကြမ်းသား54ဦးသေဆုံးပါတယ်။အ ရီတရက်ထဲမှာပဲပင်လယ်နီကဟိုဒိုင်ဒါပြည်နယ်မှာတိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်သေဆုံးတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးဂျေမီမက်ဂိုရစ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်စော်ဒီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကရီးမင်းမှာအခုတိုက်ခိုက်မှုနှစ်ခုအပါအဝင်လွန်ခဲ့တဲ့ဆယ်ရက်တွင်၄ချောင်းတိုက်ခိုက်မှုတွေကနေအကြမ်းသား100ကျော်သေဆုံးခဲ့ရပြီးပါပြီ။စော်ဒီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့အပါအဝင်ဘယ်အားလုံးဟာလူအသက်ကိုလုံးဝအလေးမထားဘူးဆိုတာဒီဖြစ်ရပ်တွေကသက်သေပြနေတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ American ပြည်တော်စုအနေနဲ့ Pakistan မြေပေါ်မှာဘယ်လိုတစ်ဖက်သက်ဆေးလုံဆောင်မှုမျိုးကိုမှလက်မခံကြောင်းနဲ့အိန္ဒိယ Afghanistan နိုင်ငံတွင် Haqqani ကုန်းရဲ့အဖွဲ့ကလူအများပြားသိဆုံးစေတဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့အခြေအမြစ်မရှိဆွဆွဲမှုတွေကိုလည်းလက်မခံကြောင်းပါကစ္စတန်ကသတိပေးလိုက်ပါတယ်။ပါကစ္စတန်တပ်တွေဟာဟာကာနီတွေအပါအဝင်အကြမ်းဖက်သမားတွေကိုချေမုန်းနေတာဖြစ်ပြီးအမေရိကန်ရဲ့အခုလိုပြောကြားချက်တွေဟာအခြေအမြစ်မရှိဘူးလို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ဂါဖူးကကြေညာပြင်းနေမှာပြောပါတယ်။ပါကစ္စတန်ဆိုရအကြမ်းဖက်ဝါဒချေမုန်းရေးလုပ်ရတွေအကျိုးသက်ရောက်မှုကိုမကြခင်နှစ်တွေလတွေအတွင်းမှာပဲတွေ့မြင်ရတော့မှာဖြစ်ပါတယ်လို့လည်းရဝါလီပင်ဒီစစ်ဌာနချုပ်မှာပြုတ်လုတဲ့သတင်းစာရှင်းပွဲမှာပြောကြားခဲ့တာပါပါကစ္စတန်ဆိုဟာအာဖဂန်နဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုအိန္ဒိယအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ကျော်ဖြတ်တိုက်ခိုက်နေတဲ့အာဖဂန်တာလီဘန်တွေနဲ့ဟာကာနီတွေကိုလျှို့ဝှက်ကူညီတာဒါမှမဟုတ်မသိရင်ဆောင်ပေးနေတယ်လို့အမေရိကန်အရာရှိတွေကကာလကြာရှည်ဆွဆွဲနေတာဖြစ်ပါတယ
်အိန္ဒိယနိုင်ငံမှာမွတ်စလင်တွေကျင့်သုံးတဲ့ခင်မုန်းကဇနီးကိုချက်ချင်းကွာရှင်းပစ်တာကိုတရားမဝင်လို့ရဖြစ်သတ်မှတ်တဲ့ဥပဒေကြမ်းတစ်ရပ်ကိုအိန္ဒိယအောက်လွှတ်တော်ကအတည်ပြုလိုက်ပါပြီပြမှုကျွလွန်တဲ့ခင်မုန်းနေနေနဲ့အခုပြထမ်းလိုက်တဲ့ဥပဒေအသေးရထောင်တန်း၃နှစ်အထိချမှတ်ခံရမှာဖြစ်ပါတယ်။မွ슬င်ခင်မုန်းတွေကသူတို့ဇနီးတွေကိုချက်ချင်းကွာရှင်းခွင့်ပြုထားတဲ့ကျင့်သုံးဟာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဒါယုံကျုပ်ကဆုံးဖြတ်ပြီးလာပိုင်းအတွင်းမှာပဲအောက်လွှတ်တော်ကအခုဥပဒေချမ်းကိုအတည်ပြုလိုက်တာပါ။အဲ့ဒီဥပဒေထဲမှာခင်မုန်းတွေကဇနီးမွ슬င်တွေလက်ခံကျင့်သုံးတဲ့ဥပဒေထဲမှာခင်မုန်းတွေကဇနီးတွေကိုကွာရှင်းခြင်းရင်ထာလက်ဆိုတဲ့အာရဗ်စကားကို၃ချိန်ပြောရုံနဲ့ချက်ချင်းကွာရှင်းခွင့်ပြုထားတာပါ။အဲ့ဒီစကားလုံးရဲ့အတိအပယ်ကတော့ကွာရှင်းတယ်လို့ဆိုပါတယ်သုံးချိန်ပြောရဲဆိုတဲ့နေရာမှာလဲဇက်တိုက်ဖြစ်စရာမလိုပဲဘယ်အချိန်မှဘယ်နီးလန်းနဲ့မဆိုပြောလို့ရပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒါကတော့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတက်တို့ကတင်ဆက်သွားတာပါရှင်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းလှတွေကိုပြောပြမှာပါနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ Writers သတင်းတောက်နှစ်ဦးဟာသူတို့ကိုချိန်းဆိုတဲ့ရဲနှစ်ဦးကပေးတဲ့စာရွက်စာရမ်းတွေကိုယူဆောင်ပြီးဆိုင်ကအထွက်အသင့်ဆောင်ဆိုင်နေတဲ့ရဲတွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတာဖြစ်တယ်လို့ဖမ်းဆီးခံသတင်းတောက်မိသားစုဝင်တွေကပြောပါတယ်သတင်းတောက်တွေနဲ့စကားပြောခွင့်ရခဲ့တဲ့မိသားစုဝင်တွေရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကဆက်ပြီးပြောပြမှာပါရှင်
ဖန်စီခံထားရတဲ့ writer သတင်းတောင်နှစ်ဦးကိုဒီဇင်ဘာ28ရက်နေ့ကအင်းစိန်အကျဉ်းတောင်မှာမိသားစုတွေတွားရောက်တည်ဆုံချိန်မှာအခုလိုဖန်စီခံသတင်းတောက်တွေကပြောဆိုခဲ့တာဖြစ်တယ်လို့သူတို့မိသားစုဝင်တွေကပြန်ပြောပြတာဖြစ်ပါတယ
်။ရင်းနှီးယောက်ကသူတို့လက်ထဲကိုစာလိတ်နှစ်လိတ်ထည့်လိုက်တယ်၊ကိုမောင်စီမှာတလေး၊ဘွားလုံးရဲ့လက်ထဲကိုတလေးထည့်လိုက်တယ်။ထည့်ပြီးတော့ဘွားလုံးကဟိုဖတ်ကြည့်မယ်လဲဆိုတော့ဓာတ်ပုံရိုက်ချင်ရိုက်တဲ့ဆိုတော့မလုံးကပြောတယ်ဓာတ်ပုံရိုက်ဖို့အဆင်မပြေဘူးတဲ့မှောင်နေတယ်ဆိုတော့ရရတာအဆင်မပြေဘူးဆိုတော့ဖွင့်ကြည့်မယ်လို့တဲ့အချိန်ကျတော့သူကဖွင့်မကြည့်ပါနဲ့တဲ့အိမ်ကိုပဲယူသွားလိုက်အိမ်ရောက်မှပဲဖွင့်ကြည့်လိုက်တော့လို့ပြောတဲ့အတွက်မလုံးကအဲ့စာလေးထဲမှာဘာတွေရှိနေလဲဘာလဲဆိုတော့သူတို့လုံးဝမသိဘူးအဲ့ရဲမြောက်ကအဲ့စာလေးနှစ်လိပ်ပေးပြီးရတယ်သူတို့ပြန်ထွက်တယ်ထွက်သွားတယ်ပေါ့နော်သူတို့ထားခဲ့ပြီးတော့အဲ့တော့သူတို့ကအဲ့စာလေးနှစ်လိပ်ယူပြီးတော့ပတ်စံရှင်းပြီးတော့စိုင်အပြင်ကိုထွက်တဲ့အချိန်မှာပဲချက်ချင်းနောက်ကနေရဲ9ယောက်10ယောက်လောက်ကနောက်ကနေသူတို့ချုပ်ပြီးတော့ချက်ချင်းလက်ထိတ်ခတ်ပြီးတော့ဖမ်းသွားတယ်တဲ့ထောက်ချက်ရဲ့စကန်အိုးတဲ့စားတော့ဆိုင်အပြင်မှာအဲ့စာလေးနှစ်လိပ်ဘာမှမသိတဲ့စာလေးနှစ်လိပ်ကိုကင်ပြီးတော့လုံးဝဖွင့်မကြည့်ရသေးဘဲနဲ့ပြန်ထွက်တဲ့အချိန်မှာပဲဖန်စီထိန်ထိန်ခံလိုက်ရတဲ့အနေအထားမှာသူဖြစ်သွားတာပေါ့နော
်ဖန်စီခံထားရတဲ့သတင်းတော့ကိုကလုံးပြောဆိုခဲ့တာကိုဇနီးတဲ့မပန်းဣမွန်ကဒီဇင်ဘာ28ရက်နေ့ကရန်ကုန်မြို့မြမဂျာနယ်လစ်ကွန်ရဲ့ရုံးခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပြခဲ့တာဖြစ်ပါတယ်Rider သတင်းဌာနကသတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကအမှတ်3အဝေးပြေးလမ်းမှာနိုင်ငံတော်လှုပ်ဝှက်ချက်အဥပဒေပုံမှန်နဲ့ဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်။သူတို့နဲ့အတူရခိုင်ပြည်နယ်မြင်းလွတ်ရဲစခန်းကမြေပုံကျန်းတစ်ခုနဲ့အမှတ်8လုံခြုံရေးတပ်ဖွဲ့ခွဲရဲ့ ကုကဲနယ်မြေမှာရှိနေတဲ့ကျေးရွာတွေမီးလောင်ပျက်စီးတဲ့အခြေအနေနဲ့လူနေထိုင်တဲ့အခြေအနေတွေကိုဖော်ပြထားတဲ့စာရွက်စာတမ်းတွေကိုတိမ့်ဆဲထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွစ်ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရတာကြောင့်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အုပ်ဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်နာများလားဆိုတဲ့တွက်ဆမှုတွေရှိနေခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့ကိုကျော်စိုးဦးကနှိပ်စက်ခံရတာမရှိပေမဲ့အခုလိုဖမ်းဆီးခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသေးသလိုဖမ်းဆီးခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပြီးသတင်းတောက်တွေအနေနဲ့တတိထားနေကြဖို့မှားလိုက်တယ်လို့ထောင်ဝင်စာတွေ့ခဲ့တဲ့သူညီမမညူညူကအခုလိုပြောဆိုခဲ့ပါတယ
်။ကိုမတဲ့အပေါ်မှာဘသူမှမရှိဘူးဆိုလို့ရှိရင်တော့သူပြန်ရောက်လာလိမ့်မယ်ဆိုတဲ့စကားကိုညီမပြောလိုက်ပါတယ်။ပြီးတော့ဒီသတင်းလောကလူတွေသူငွေချင်းပေါင်းပင်းအကုန်လုံးကလေသူကအကုန်လုံးတတိနဲ့နေကြဖို့ဘာဖြစ်ဖြစ်အသေးမောလေးကစားဘသူမှမပေါ်ရော့ဖို့အဲ့လိုမှားလိုက်ပါတယ်သူက
တရင်တော့နှစ်ဦးနဲ့အတူဒီစာရွက်စာရွက်တွေပေးခဲ့တဲ့ရဲဝင်တဲ့နှစ်ဦးကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့အစိုးရကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီရဲဝင်တွေဟာအခုတရင်တော့တွေနဲ့တွေ့ဆုံခဲ့တဲ့သူတွေဟုတ်မဟုတ်ဆိုတာရောရဲဝင်တဲ့နှစ်ဦးကိုဘလို့အရေးယူတယ်လဲဆိုတာကအခုချိန်ထိတက်တဲကွယ်ကွယ်မသိရသေးပါဘူး။တရင်တော့နှစ်ဦးကိုတရားရုံးထုတ်ခေါ်လာချိန်မှာလဲရဲဝင်တဲ့နှစ်ဦးမပါတာကြောင့်သူတို့ကိုဘလို့ချုပ်နှောင်ထိန်းသိမ်းထားတယ်လဲဆိုတာလည်းအတိအကျမသိရပါဘူး။ဒါကြောင့်လေဒီရဲတွေနဲ့ပတ်သက်ပြီးမေကွန်းထုတ်စရာတွေရှိနေတယ်လို့သတင်းနောက်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ်အစိုးရဆွဆွဲထားသလိုနိုင်ငံလုံးဂျုံရင်းနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုဒီရဲဝင်နဲ့နှစ်ယောက်စီကနေသတင်းတောက်တွေကအပေးယူလုပ်ပြီးယူဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့လေသူရဲ့ရှေ့နေကအခုလိုပြောဆိုခဲ့ပါတယ်ချင
်းဟိုပုံဆက်တယ်ပုံဆက်ပြီးတော့လာပါသူခေါ်တယ်ခေါ်လို့ပြောသွားတယ်ကိုရောတော့မှအဒီစာလိတ်ကိုထုတ်ပြီးအဲ့တော့ဘယ်လိုလဲအဲ့ဒါနဲ့ဘာကြောင့်ဒီမှာကိုပေးသလဲပေါ့နော်။ဘာဘာအဲ့ဒီကဘာပေးမဲ့အချင်းချက်လဲမရှိဘူး။လမ်းခေါ်တယ်။အဲ့ဒီနေ့မလာလို့တော့မရဘူး။လာမယ်ဆိုတော့ဒီခေါ်တယ်ခေါ်လို့သွားတယ်။
မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ဝင်ဦးစေယာလှိုင်ကတော့လက်ရှိအဖမ်းခံရတဲ့သတင်းသမားတွေဖမ်းဆီးခံရမှုဟာတုံသက်သူအချုပ်ပြောတဲ့အကွက်စင်ဖမ်းဆီးတာမျိုးဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်။
ကွန်မြာတော့တဖြည်းဖြည်းနဲ့ဒီဗီဒီယိုလွတ်လပ်ခွင့်ကကြာဆုံးလာပြီးတော့သတင်းတော်တွေပူပူချေချောက်ခံရတယ်။တပ်မတော်အောက်မှာရှိနေတဲ့ပြည်သေးလေးလိုအဖွဲ့စည်းတွေပေါ့နော်။တို့ကအစကျွန်တော်တို့ကျွန်တော်တို့ကြိုးစားတယ်ကျွန်တော်ယုံကြည်တာတော့ကျွန်တော်ပြင်တာကတော့သူတို့မသိစေချင်တဲ့တခုခုကိုဒင်းသာဆရာကြီးကဖော်ထုတ်ဖို့အများကြီးကြိုးစားနေတယ်လို့သူတို့ကယူဆပုံရပါတယ်။အကြောင်းလို့ကျွန်တော်တို့ခုနကပြောတဲ့ဒီကိစ္စကိုရန်ရှင်းနေဟိုတောင်လုံးကထောင်ဖမ်းခံတာပေါ့နော်
။ဖမ်းကြီးကတင်းသမားနှစ်ဦးကိုအစိုးရဘက်ကတင်းနှစ်ပတ်ကြာကြာစစ်ဆေးမှုတွေလုပ်ခဲ့ပြီးအခုအင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားပါတော့ပါ။တင်းသမားနှစ်ဦးပြန်လို့ရေးနဲ့ပတ်သက်လို့ပြည်တွင်းပြပတင်းမီဒီယာအဖွဲ့အစည်းတွေကတောင်းဆိုနေကြပြီးရိုက်တာတင်းနောက်တွေအပါအဝင်မကြခင်ကလည်းအခြားတင်းသမားတွေကိုဖမ်းတာစီးတာတွေကြောင့်လက်ရှိမြန်မာတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေရှိလာကြပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းတင်းတော့မတ်မီခါပါရှင်။ထိုင်းနိုင်ငံရောက်မြန်မာအလုသမား400နီးပါးကိုအလုရှင်ကအလုကထုတ်ပယ်လိုက်တဲ့အတွက်အလုသမားတွေဒုက္ခရောက်နေကြပါတယ်။၃ရက်ပဲကြိုတင်အကြောင်းကြားပြီးတော့အလုဖြုတ်ခံရတဲ့မြန်မာအလုသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကို VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကနေပြီးဆက်ပြီးတော့ပြောပြမှာပါရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ကပီအရက်မှာရှိတဲ့နာယီဘူးရွှေထဲတဲ့ဘူးအရက်ပလင်းထဲတဲ့ဘူးစတာတွေလုတ်တဲ့ပါကင်ဘူးထုတ်လုတ်တဲ့စက်ရုံမှာအလုလုနေကြတဲ့မြန်မာအလုသမား400နီးပါးဟာအဲ့ဒီအလုတ်ကနေရုတ်တရက်ထုတ်ပယ်ခံလိုက်ရတာဖြစ်ပါတယ်။အလုတ်ရှင်ကအလုတ်လုတ်ခွင့်မပြုတော့ဘူးဆိုတာကို3ရက်သာကြိုပြီးအသိပေးခဲ့တယ်ဆိုပြီးလုတ်သက်သက်တမ်းကြာနေပြီဖြစ်တဲ့အလုသမားတဦးကပြောပြပါတယ်
။မာတနည်းရှိရလူရှိရ၊နည်းနည်းရှိရယူရှိရ၊၃နည်းရှိရယူရှိရ၊၄နည်းရှိရယူရှိရခဏ။စနေနေ့ကျွန်တော်တို့က23ရက်နေ့ကစထုတ်တယ်၊ဆန္ဒလာပိုင်း23ရက်နေ့။ညနေခင်းမှာခေါ်ပြီးတော့ပြောတယ်ငါတို့က26ရက်နေ့ပဲအလုတ်ဆင်းရတော့မယ်ငါတို့ဒီစက်ရုံကအလုတ်ပြောရမှာဒီစက်ရုံအဲ့ဘော်ဒီတက်ကတခြားနေရာမှာတော့လောက်ရမှာလေဆက်ကမှလောက်ပါငွေမရှိတော့ဘူးဆိုပြီးတော့ကျွန်တော်တို့ဖြုတ်တယ်ဘာမှမပြောမှုဆိုပဲဖြုတ်ရတဲ့အလုပ်သမားတွေမှာခက်ခဲတွေရှိတယ်အခန်းစပေါ်ဈေးတွေရှိတယ်တချို့တို့ပတ်စံလက်ထဲမှာမရှိတော့ဘူးနောက်ကမိသားစုတွေဒီပြန်ပို့ရတယ်ကျွန်တော်တို့ကဘာတစ်ခုမှကြိုတင်မပြောဘဲနဲ့သူတို့လှုပ်ရှင်လို့ရတယ်ဆိုပြီးကျွန်တော်တို့လှုပ်တာ
ထိုင်းလူသမားဥပဒေရဆိုရင်အလုပ်ရှင်ကအလုပ်သမားကိုတစ်လအနည်းဆုံးကြိုတင်အသိပေးရမှာဖြစ်ပါတယ်အလုပ်သမားတွေအနေနဲ့ကလည်းဒီအလုပ်ကိုလုပ်ဖို့အတွက်အလုရှင်နဲ့အလုသမားစာချုပ်တွေချုပ်ထားရတာဖြစ်တဲ့အတွက်နေရာပြောင်းရွှေ့လုပ်ခိုင်းမယ်ဆိုရင်ဥပဒေနဲ့မကိုက်ညီပါဘူး။ဒါကြောင့်အလုရှင်ကိုနှစ်သက်ကူပြီး
လို့တမားနဲ့သက်ဆိုင်တဲ့ယုံနေပြန်ဖွင့်တဲ့အချိန်မှာတရားဆွဲဆိုမှုတွေလုပ်သွားမယ်လို့လည်းလို့တမားကောင်းဆောင်တူဦးကဆိုပါတယ်ကျွန်တော်တို့ပြောရတဲ့စကားကပေါ်လီချက်ကဒီမှာလုံးလို့မရဘူးသက်တမ်းကုန်သွားပြီလို့ပြောတယ်ဒါသူတို့ခွင့်ရေးပေါ့နော်သူတို့ကပြောတာကျွန်တော်တို့မှာဘာမှကြိုးတင်ပြင်ဆင်ရင်မရှိသေးဘူးကျွန်တော်တို့လို့တမားတအားနဲ့နာပါဘူးအဲ့တော့မလုံချင်အခြားလောက်ကိုပြောင်းမိမယ်လို့က
ဒီနေ့ကတော့မြန်မာလူသမားတချို့မြန်မာတိုင်ရင်ကိုအကူအညီတောင်းဖို့အတွက်သွားခဲ့ပြီးမယ်ရုံးပိတ်ရဲ့ကာလဖြစ်တဲ့အတွက်ဒီပြဿနာကိုတိုင်ရင်ဘက်ကလောလောဆယ်ဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူးဒီအတွက်လူသမားတရားကြော်ကတော့နေထိုင်စရာအခက်အခဲတွေကြောင့်အလို့သမားတွေကိုအကူအညီပေးနေတဲ့
အလုပ်မပေးနိုင်ဘဲနဲ့သွားပြီးတော့လုပ်ကိုယ်တော်နဲ့ကိုယ်သွားတဲ့လူရှိကိုပွဲသားတွေထည့်ပေးတဲ့လူရှိတယ်ကျွန်တော်တို့လက်တလုံးတော့လူတရားတရားကြုံကြုံရုံးမှာတော့ခဏသိကြတာပေါ့ထိုင်းနိုင်ငံမှာအခုလိုမျိုးပြဿနာတွေကိုကြုံရရတဲ့ဆိုရင်အလို့ရှင်အလို့သမားညှိနှိုင်းတာတွေလုပ်ပြီးမျက်နှာမှုတွေကိုတရားဆွဲဆိုတိုင်ကြားတာမျိုးတွေလုပ်လို့ရပါတယ်ဒါပေမဲ့မြန်မာတန်ရုံးတဲ့အတူအလို့သမားတ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ နိုင်ငံတော်လုံခြုံရေးဆိုင်ရာ VOA သတင်းတောက် Jeff Seldon သတင်းလွှာကိုဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင
်။ IS စစ်သွေးကြအဖွဲ့ကတူရကီမှာ Istanbul ကရီနန်ညက်ကလပ်ထဲတနတ်သမားတယောက်လွတ်ပြီး January 1ရက်နေ့မှာပဲလူ39ယောက်တေးစီတဲ့လုပ်ရတဲ့2019ခုကိုသွေးအလိမ့်လေးနဲ့စတင်စေခဲ့တာပ
ါ The panicking people the blood the noise
ထိတ်လန့်နေတဲ့လူတွေသွေးတွေတနတ်တန်တွေပောက်ကွဲတန်တွေကိုပဲမပြတ်တွေးနေမိပါတယ်လို့ကိုရိုင်းချုံခဲ့တဲ့ယူဆပ်ကိုဒတ်ကပြောသွားတာပါဒီလိုတိုက်ခိုက်ခဲ့ပြီးမဲ့ IS တွေဟာအီရတ်မှာတော့အရင်နေနေတာဖြစ်ပြီးလုံခြုံရေးတပ်တွေကသူတို့ကိုကာလီဖိတ်နိုင်ငံမျိုးတော့သူတို့ချင်းညာထားတဲ့မူဆိုးတွေကိုမောင်းသွင်းလာခံနေရတယ်လို့ဒူဘိုမူဂျီဟရှမ်ကပြောပါတယ်
အမ်ဒူလာရှိကရ်ကန်လ်မခတ်တ်တ်န
ော်ရှီမာရင်ရန်သူတွေဖယိုဖယဲနဲ့အေးနေကြတာပါကျွန်တော်တို့တိုက်ထုတ်လိုက်တဲ့နောက်ပိုင်းလက်နက်တွေဆက်ပစ္စည်းတွေပါပစ်ပြီးထွက်ပြေးသွားကြတာပါလို့ပြောတော်တာပါတချိန်တည်းမှာပဲတူနီရှားလိုတခြားမွတ်စလင်နိုင်ငံတွေက IS တွေကိုပြင်းပြင်းထန်ထန်ဝေဖန်ကြပြီးသူတို့ပြန်လာတာကိုမကြိုက်ကြောင်းလမ်းတွေပေါ်မှာထွက်ပြေးဆန္ဒပြခဲ့ကြပါတယ်အမေရိကန်မှာတော့သမ္မတတဲ့ဒေါ်နယ်ထရမ့်က IS လိုအဖွဲ့အစည်းမျိုးတွေပြတ်ကွယ်သွားအောင်လုပ်ပြင်မယ်လို့တတိပေးနေတာပါ
We have not used
ကျွန်တော်တို့လုံနိုင်စွာရှိသလောက်အကုန်မလုပ်သေးပါဘူးထိန်းထားတော့မှဒီ IS အဖွဲ့ကိုတော့ရှင်းပြရမှာဖြစ်ပါတယ်ရွေးစရာလမ်းမရှိပါဘူ
း American က IS တွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေကိုလက်နက်တွေပံ့ပိုးပေးခဲ့ပါတယ် Syria တပ် SDF ကိုပရမဆုံးဖြစ်တဲ့တန်ချက်ကကားတွေကိုပို့ပေးခဲ့တာမို့သူတို့ကအကြမ်းဖက်အဖွဲ့ကို Raqqa မှာပိတ်မိအောင်လုပ်လာနေတာပါ Iraq ကိုလည်းပံ့ပိုးပေးမယ်အကြောင်း American ကာကွယ်ဝင်ကြီး Jim Mattis ကပြောပါတယ်
We are going to continue to stand by
the Iran သူကိုတိုက်ထုတ်နေတဲ့ Iraq ပြည်သူတွေ Iraq တပ်တွေနဲ့အတူ American ကဆက်လက်ရပ်တည်နေမှာပ
ါ Iran နဲ့ Syria မှာ IS တွေအထည်နာနေစေဖြစ်ပေမဲ့တခြားနေရာတွေမှာတော့သူ့ဩဇာကပြန့်နေစေပါ February မှာ IS လူလာသူတွေပြင်သစ်မှာအဆောင်ကိုဒရှင်နဲ့တိုက်ခိုက်ခဲ့တယ်လို့ Egypt မှာလည်းလူပေါင်းဒါဇင်နဲ့ချီတေဆုံးစေတဲ့တိုက်ခိုက်တာတွေကိုလုပ်ခဲ့တာပါဒါအပြင် Pakistan နဲ့ Afghanistan ထိပါသူ့ဩဇာပြန့်နိုင်ခဲ့ပြီးမတ်လတဲ့မှာကဘူးကဆေးရုံတိုက်ခိုက်မှုကြောင့်လူပေါင်း30ကျော်သေဆုံးခဲ့ရပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအာဖဂန်နစ္စတန်နန်ဂါဟာခဲင်းက IS အဓိကပုံခိုးတဲ့ဂူးနဲ့လှိုင်းခေါင်းတွေကိုအကြီးဆုံးနျူကလ িয়ার ဘုံးခွဲပြီးတိုက်ခိုက်ခဲ့တယ်လို့အာဖဂန်ကနေတိုအဖွဲ့တာဝန်ကြီးကပြောပါတယ်
။ Let me be clear, we will not relent.
ခါရှိချင်းပြောရရင်2019မှာ ISIS ကိုဖြက်စီးပစ်ခဲ့တာဟာအာဖဂန်ကရဲဘော်တွေနဲ့လက်တွဲတိုက်ခိုက်ရေးကိုဘယ်တော့မှမပြောင်းလဲဘူးဆိုတာကိုပြတာပါ
။ဇန်နဝါရီလမှာတော့ IS တွေရဲ့ကာလီဖိတ်မြို့တော်ဖြစ်တဲ့ချင်ညာခဲ့တဲ့မူဆိုးကြာဆုံးခဲ့ပါတယ်
။ صارون اليوم هو انتصار على الظلام
အချမ်းဖက် dash အဖွဲ့ IS ဟာပြိုကွဲသွားပြီးအဆုံးသတ်သွားပြီဖြစ်ကြောင်းကဘာကိုချင်ညာပါတယ်လို့အီရတ်ဝန်ကြီးချုပ် Hedra El Abadi ကချင်ညာလိုက်တာပါ။နောက်3လကြာတဲ့အခါမှာ Syria မှာကာလီဖိတ်မြို့တော်ဖြစ်တဲ့ IS တွေချင်ညာခဲ့တဲ့ Raqqa ကနေသူတို့ကိုတိုက်ထုတ်နိုင်ခဲ့တယ်လို့အောက်တိုဘာလထဲမှာတော့ဖိလစ်ပိုင်က IS တွေတင်ထားတဲ့ မာရာဝီကို9လကြာတိုက်ပွဲတွေအပြီးမှာပဲပြန်ပြီးသိမ်းယူနိုင်ခဲ့တာပါအခုလို IS တွေသိမ်းထားတဲ့နယ်မြေတွေရောသူတို့ရဲ့တိုက်ခိုက်ရေးဓမ္မတွေပါဆုံးရှုံးခဲ့ရပေမဲ့သူတို့ဩဇာဟာကမ္ဘာတလွှားစတော့ခ홈ပါရီဘာစီလိုနာနဲ့နယူးယောက်တွေအထိကိုရောက်ခဲ့တယ်လို့ရှေးရေးတုံးသက်သူJennifer Caffarella ကပြောပါတယ
် ISIS is clearly demonstrating continued ability to
IS တွေကအနောက်နိုင်ငံတွေကတိုက်ခိုက်မှုတွေနဲ့ကမ္ဘာတစ်လွှားကသူတို့စစ်ပွဲကိုဆက်လုပ်နိုင်စွမ်းရှိကြောင်းရှင်းရှင်းလေးပြခဲ့တယ်လို့အာဖရိကမြောက်ပိုင်းမှာအာဖဂန်နစ္စတန်နဲ့အရှေ့တောင်အာရှဒေသလိုအခြားဒေသတွေမှာသူတို့လှုပ်ရှားမှုတွေတိုးလာနေတာလည်းတွေ့ရပါတယ
်ဒီအကြမ်းဖက်အဖွဲ့ကတော့အောင်မြင်မှုလမ်းကြောင်းကိုရောက်ရဲ့အတွက်စိတ်ရှည်ကြဖို့သူတို့ခေါင်းဆောင်အဘူဘေကာအယ်ဘဂါဒီရဲ့စက်တင်ဘာထုတ်အသံသွင်းခွေရအကြံပေးချက်ကိုဆက်ပြီးလိုက်နာနေပုံရပါတယ်
တော်ခင်မျိုးသက်ပြောပြသွားတာပါအခုတော့ဒီဇင်ဘာလ2တက်ကူတော့မယ်အချိန်အခါသမယအတွက်တေးသချင်းလက်ဆောင်တင်ဆက်တော့မှာပါဒီကနေ့မနေ့အတွက်စန်တရားလှထုတ်ရဲ့ကိုဆောင်ပကြီးတချင်းကိုရွေးချယ်ထားပါတယ်ရှင
်ကိုဆောင်ပကြီးကနေ့အလှမပြေသေးခင်ချင်းမြေကလေးဟာဖယ်စီရောက်နေ
မြန်မာပိုင်းစီစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်ကိုဆက်လက်တင်ဆက်မှာပါ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်ဒါအပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
လူတွေရဲ့တွေးပေါ့နော်တော့အဆူကြီးခေါ်လိုက်တော့အနေ A တို့ B တို့ AB တို့ O ဆိုပြီးတော့တွေးအများစု
ဒါကတော့သွေးအုပ်စုအမျိုးအစားနဲ့ယောဂါဖြစ်နိုင်ခြင်းအန္တရာယ်တွေအကြောင်းမေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်။
ရရှိမြရှိကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုးအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ်းဆည်းထားတဲ့ကုံစီတွေလို့အဓိပ္ပာယ်ရပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုံပစ္စည်းတွေဘယ်၍ဘယ်မျှရှိတယ်ဆိုတာကိုသိရအောင်စီးရင်ကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဆိုတဲ့အကြောင်း George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock I can say it was a good year Both of us got promotions in our jobs We bought a new house at a low interest rate And our son Joe got into a good college
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်အတိုးနှုန်းနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလိကျောင်းကောင်းကောင်းတစ်ခုမှဝင်ခွင့်ရခဲ့တယ်လို့အထည်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Taking stock I can say it was a good yearBoth of us got promotions in our jobs. We bought a new house at a low interest rate. And our son Joe got into a good college.
ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်တယ်ဆိုရင်ဘယ်လိုပြောမလဲ?
Take stock of.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ကျန်းမာရေးခန်းနာကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်သွေးအုပ်စုအမျိုးအစားနဲ့ယောဂါဖြစ်နိုင်ခြင်းအန္တရာယ်တွေအကြောင်းမေးမြန်းတင်ပြထားပါရယ်။မြန်မာနိုင်ငံဆရာဝန်ကြီးအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင်။
โอเคจ๊ะๆมิ้วครับเนี่ย
ကျွန်တော်တို့ခန္ဓာကိုယ်ရဲ့ဒီသွေးအုပ်စုအမျိုးအစားကွဲပြားမှုလိုက်ပါဆရာเนาะတချို့သွေးအုပ်စုအမျိုးအစားတွေမှာယောဂတချို့ပိုဖြစ်ဖို့အတွက်အန္တရာယ်များပြီးတော့ဟိုတချို့မှာတော့လေဒီယောဂတချို့နဲ့ကာကွယ်နိုင်တဲ့အနေအထားမျိုးတွေ့ရှိထားတယ်လို့သုတေသနအတွင်းမှာဒီနောက်ပိုင်းမှာပေါ့နော်သိရှိထားတဲ့အကြောင်းကြားတဲ့အတွက်ဆရာကြီးအဲ့ဒီအကြောင်းလေးလေးဆရာကြီးဒီအားလုံးရဲ့ဘုသူတ္တအတွက်ပေါ့နော်နည်းနည်းစပြီးရှင်းပြပေးပါလား
ကျွန်တော်တို့ဒီလူတွေရဲ့သွေးပေါ့နော်ကျွန်တော်အုပ်စုကြီးခွက်လိုက်တော့နည်း A တို့ B တို့ဒီလိုအဆူရောတွေအများဆုံးအဆူကြီးလေးခုရှိတာပေါ့နော်အဲ့ဒါမှနောက်ထပ်ကြည့်ရကြမြောက်သွေးလို့ခေါ်တဲ့ research ဆိုတာ positive negative ပေါ့နော်အပေါင်းအနှုတ်ပေါ့အဲ့လိုနေလို့တော့အဆူကြီးပေါင်းပြောရမှာဒီသွေးအဆူလေးခုနဲ့မြောက်သွေးနဲ့ပေါင်းလိုက်လို့ရှိရင်တော့သွေးအဆူ၈ဆူပေါ့ဗျာဒါပေမဲ့အဓိကလူတွေအများဆုံးသတ်မှတ်တာတော့သွေးအဆူ၄ဆူပဲ A ရဲ့ B ရဲ့ AB ရဲ့ပြီးတော့မှ O ရဲ့ပေါ့နော်အဲ့ဒါတွေကခင်ဗျာဟိုတုန်းကတော့ဥပမာနိုင်ငံမှာလည်းမှတ်ပုံတင်လုပ်ပြီးဆိုရင်သွေးမျိုးဆောင်ပေးတာပေါ့ဘာကြောင့်လဲဆိုအရေးပေါ်အခြေအနေဖြစ်လာရင်သူကသွေးသွင်းရမှာလေ။ဒါချက်ချင်းသူ့ကိုကျွန်တော်ကသွေးအုပ်စုပါလေဆိုသိလို့ရှိရင်အမျိုးတူတဲ့သွေးကိုချက်ချင်းပေးနိုင်တယ်။အဲ့လိုပဲတစ်ခါလေကြာရင်ကျွန်တော်တို့ဆိုတော့ခလေးအမီမဖော်နိုင်နဲ့ခလေးအဖေမဖော်နိုင်ဘူးပေါ့။အမျိုးညင်းပွားတဲ့ကိစ္စမျိုးမှာပြီးခင်နဲ့ဖခင်နဲ့သွေးကိုဆစ်လိုက်ပြီးတော့ခလေးသွေးနဲ့တက်ကြည့်လို့ရှိရင်ဒါတကယ်ခလေးပဲမိခင်ရဲ့ခလေးပဲ။ဒါဖခင်ရဲ့ခလေးပဲဆိုတော့ကျွန်တော်ပြောလို့ရတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်ကအဲ့လိုတွေအဆုံးဝင်တယ်။အခုနောက်ပိုင်းကျတော့သူ့ဒေသတွေကအရန်ရန်လှုပ်လာတော့ပေသွေးအုပ်စုမှာပေယောဂါတွေဖြစ်များလဲဆိုတာတော့သိလာတာပေါ့နော်အသွေးအုပ်စုကြောင့်ယောဂါဖြစ်တာတော့မဟုတ်ဘူးအဲ့တော့သွေးအုပ်စုခွဲတဲ့အနည်းဦးကသွေးထဲမှာပါတဲ့သွေးနေဦးပေါ့သွေးနေဦးရဲ့အပေါ်ညာမျက်နှာပြင်မှာသူတို့ပဋိပစ္စည်းလို့ခေါ်တဲ့ antigen ပေါ့နော်အဲ့ဒီ antigen တွေကကွဲပြားတာပေါ့နော်အဲ့တော့ကျွန်တော်ကနေရာဒေသအလိုက်ကွဲပြားနိုင်တယ်လူမျိုးစုလိုက်လည်းကွဲပြားနိုင်တယ်နော်အဲ့အဲ့လိုမျိုးတွေကျွန်တော်တို့အမျိုးမျိုးကွဲပြားမှုတွေရှိလာတယ်အချိန်ဒေသအလိုက်လည်းကွဲပြားတာလည်းရှိတယ်ပေါ့နော်အဲ့တော့ဒူရီယာတယောက်နဲ့တယောက် follow လို့ရှိရင်သွေးအုပ်စုကမတူကြဘူ
းဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘယ်သွေးအုပ်စုကဟိုဘလို့ယောဂါမျိုးတွေဖြစ်ဖို့အန္တရာယ်ပိုများတယ်ဆရာကြီ
းအများစုကတော့ကျွန်တော်သိနေတာဆိုတော့ဟိုသွေးအုပ်စုကတော့နော်ဟိုသွေးဆိုလို့ရှိရင်ဒီဟိုသွေးဟာကျွန်တော်တို့အစာအိမ်ယောဂါပေါ့အစာအိမ်ရောင်ရမ်းတဲ့ယောဂါတွေပိုဖြစ်များတယ်ဆိုတော့ကျွန်တော်တွေ့လာတာဒါနဲ့ဆိုသူ့မှာရှိတဲ့ antigen ခုနပြောတဲ့ antigen က H pylori ဆိုတဲ့ပိုးကိုပိုပြီးတော့သူက reaction ပေါ့နော်သူကတုံ့ပြန်မှုပိုရှိတယ်အဲ့ဒါကြောင့်အိုသမားတွေအဆိုင်ယောဂါသမားတွေကိုကြည့်လိုက်လို့ရှင်အိုသွေးဖြစ်တဲ့လူတွေများတာပေါ့နော်ဒီလိုပဲကျွန်တော်တို့ဒီ AB သမားတွေဟာ A သွေးသမားတွေဟာသူက B ကိုအိုနဲ့ပို့ပြီးတော့အဆိုင်ကင်ဆာပိုဖြစ်တာတွေတွေ့ရတယ်အဲ့တော့ဒီခါကခုန AB သမားပေါ့အခုဒီ AB C အုပ်စုရဲ့မှာယောဂါတွေပိုပြီးဆက်နေတာ AB ကပိုဆက်နေတယ်ဘယ်လိုလဲဆိုလို့ရှင် AB အုပ်စုကသူကခုနကမှတ်ညံနေပေါ့နော်ကျန်တဲ့အပတ်တည်းယောဂါကတ္တနာတွေကိုပို့ပြီးတော့ကြည့်လဲရှာလဲအဲဒီကြောင့် AB သမားတွေဟာတင်ယူတက်မြောက်ကိုခက်ခဲတာတွေတွေ့ရတယ်ပြီးတော့တက်ပြီးသားမှတ်ဉာဏ်တွေမိကြောက်ကြပြန်လဲပြီးတော့သတိရဖို့ခက်ခဲတယ်အသက်ကြီးလာတဲ့မြတ်သူတို့ရဲ့အတွေးခေါ်စဉ်းစားတာတွေဟာပုံမှန်ဖြစ်တာမတွေ့တော့အဲ့လိုမျိုးတွေဒါ AB သမားတွေမှာတခုရှာတာတွေ့ရတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အဲ့လိုဖြစ်တယ်လို့သူတွေတနာတွေတွေ့ရှိကြလဲဆရာဖြစ်ဖို့များတယ်ပေါ့နော
်အဲ့ဒါတွေကတော့ကျွန်တော်ခုနပြောပါလို့ဆိုလားဒီသွေးအုပ်စုရဲ့သူ့ရဲ့သွေးနေဥပုံမှာရှိတဲ့သူ့ gene ပေါ့နော်ကျွန်တော်ခေါ်တဲ့ antigen ပေါ့နော်ဒီသူ့ရဲ့ပြိပစ္စည်းတွေကဒါမျိုးကိုတီးတန်းသွားလက်ခံရတာအဲ့ဒီကြောင့်တော့ဒါကိုဆက်ပြီးတော့သူ့ရဲ့ဇာတ်ရဲ့လုပ်ဖို့ကသူ့လုပ်ဖို့လိုတာပေါ့လေအဲ့တော့ခုနပြောပါဒီသွေးအုပ်စုကြောင့်ဒီယောဂါဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလိုယောဂါတွေကသူ့သွေးအုပ်စုကမှလာတွေ့နေရတာတွေ့နေအခုလုံးစဲယူစားထားတာတော့သွေးနေဥပုံမှာပါတဲ့ဒီပစ္စည်းလို့ခေါ်တဲ့ antigen ကြောင့်လို့သူကယူဆထားတယ်။ဒါပေမဲ့အခုတည်းကဆီအောင်တော်တော်များများကောဆီလောကမှာကောဒီသွေးအုပ်စုရဲ့ဒီယောဂဖြစ်ရမယ်ဆိုတာမျိုးတော့သူမရှိသေးဘူး။ဒါယောဂဖြစ်စီတော့အကြောင်းတော့မဟုတ်ဘူးပေါ့။ဖြစ်များတာကိုကျွန်တော်ပြောနိုင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခါဒီဘလို့သွေးအုပ်စုတွေအနေနဲ့ပေါ့နော်။ဒီယောဂတချို့ဖြစ်ဖို့လာလာနေတဲ့နေရာတွေ့ရလဲဆရာကြီ
း။ဒါ true ဆရာကြီးဒီသွေးအုပ်စုအိုမှာကျွန်တော်နှလုံးယောဂဖြစ်ဖို့အနေထားကြတော့23ရာခိုင်နှုန်းတော့ကြာကျော်ဆင်းနေတာပေါ့နော်အဲ့တော့ကလုံးယောဂါဖြစ်တဲ့လူတွေကြည့်ရမယ်ဆိုလို့ရှိရင် AB နဲ့ B ကဖြစ်တယ်။ O ကအဲ့လိုမျိုးကြတော့သူ့ရဲ့ percentage က23ရာခိုင်နှုန်းလောက်တော့ယော့သွားတယ်။ဖြစ်နေလို့ရှိရင် pancreatic cancer ဆိုရင်လည်းသူကပိုပြီးတော့ယော့သွားတယ်38ရာခိုင်နှုန်းယော့သွားတယ်ဒါ O မှာ။ခုနအစာအိမ်ရောင်နာပြောထားပေမဲ့အစာအိမ် cancer ဖြစ်မှုကြတော့ AB သမားကပိုများတယ်။26ရာခိုင်နှုန်းကများတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီသွေးအုပ်စုကိုကြည့်ပြီးတော့မှန်းတာပေါ့လေ။အဲ့တော့ခုနပြောပါလား AB ဆိုလို့ရှိရင်သွေးရနဲ့ယောဂါတွေဖြစ်မယ်နှလုံးယောဂါတွေဖြစ်မယ်ဒီကြားထဲမှာအဆုတ်လေးလုံးရောင်းတဲ့ယောဂါတွေဖြစ်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလိုယောဂါတွေဟာ AB တော့ကပူတွေ့ရပါတယ်လို့အဲ့လိုသူတွေကအဲ့လိုပြတာပြတာတော့ဒါတွေကသူ့ရဲ့အဖြစ်ကြတဲ့အကြောင်းလို့ မပြောထားဘူးပေါ့နော်ဥပမာကအေသမားဆိုပါလို့တော့မျိုးသမီးတယောက်ကအေပြောလို့ဖြစ်တယ်ဆိုတော့သူ့မှာရှိတဲ့မျိုးွားဥလေးပေါ့နော်ဒီဥလေးတွေကိုသူကမနှဲအောင်ကာကွယ်ထားလို့ကြောင့်သူကပို့ပြီးတော့ကလေးမွေးတာတွေပါလေကနမျိုးွားအနိုင်နဲ့အင်အားတွေရှိတယ်ဥသမားကြတော့အဲ့လိုမဟုတ်ဘူးနှစ်ဆလောက်နေသွားပြန်ပေါ့ဆိုတော့ဥသမားကကနအဲအဆိုင်ယောဂဖြစ်နိုင်ပြီမဲ့သူကမျိုးဖြစ်ဖို့ညကကလေးမွေးဖွားနိုင်ဖို့အဲ့လိုမျိုးအင်အားကြတော့နေသွားတယ်ဒါကြောင့်သူကဩရီယာပို့ပြီးတော့ဟိုနေခလေးမမွေးတတ်ဘူ
းဟုတ်ကဲ့ဆရာ
ဩရီယာပို့ပြီးတော့အစာရင်ရောင်းတဲ့ယောဂါတွေအပြင်ဘဝလုံးနေယောဂါတွေဥပမာဖြစ်ပြန်ကောအဲ့ဒါမျိုးတွေတွေ့ရှိချက်တွေကထူးခြားနေတာပါလေနော်ဗီဗီသမားတွေဟာအဆက်ဆုံးမုန်းထုတ်တဲ့လူတွေနဲ့ပို့ပြီးဆက်နေတယ်လို့ပြောတဲ့ကြောင်နှလုံးယောဂါတို့ဖြေဆက်တာတို့ကအေသမားတွေကပို့ပြီးဖြစ်တာတွေ့ရတယ်အဲ့ဒါဒါတွေကသူ့တွေနဲ့တွေ့ရှိချက်နဲ့ပြန်ပြီးဒီမှာဆက်နွယ်ကြည့်တာဒီပို့ပြီးအောင်ဆုံးချက်လို့ဒီယောဂါဖြစ်ပါတယ်ဆိုတာကျွန်တော်သတိပြုနိုင်ပြီပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနောက်သွေးမျိုးစားအုပ်စုတစ်ခုဖြစ်တဲ့ B အနေနဲ့ဟောဆရာယောဂဖြစ်တဲ့အနေထားသိမတွေ့ရဘူးပေါ့နော
်ဟုတ်တယ်အားလုံးထဲမှာရှင်းလိုက်တော့ B ဟာဒီလိုဒီယောဂတွေနဲ့ဆက်နွယ်မှုကတော်တော်လေးနည်းတယ်နည်းတယ်ဆိုတော့ဒါမဲ့ B နဲ့ A B နဲ့ကခက်ဆက်ဆက်တူရတဲ့ကြောင့် A B ဖြစ်တဲ့ယောဂမျိုးကို B ကလည်းဖြစ်နိုင်ပါတယ်ဆိုပြီးတော့ကြားလာတာပေါ့နော်အဲ့တော့ B ဟာကနှလုံးယောဂလည်းဖြစ်နိုင်တယ်ဆိုတာမျိုးတွေဆိုတွေ့လာသူအန်တီရပိုများတယ်ဆိုတာတွေ့လာပေါ့နော်အဲ့တော့ဒီသူ့ဆောင်ပြတာမျိုးပဲနဲ့လေ AB မှာဒီလိုမျိုးယောဂတွေတွေ့တယ်လို့ B မှာလည်းတွေ့တာမျိုးရှိတယ်ဆိုတော့ AB နဲ့ B နဲ့ကနှိမ့်ရတဲ့ကြောင် AB မှာယောဂတွေဖြစ်များနေတယ် B မှာလည်းနည်းနည်းသူကနောက်ကဒုတိယနောက်လိုက်လာတဲ့သဘောရှိပါတယ်ဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကနာပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါတယ်။အခုဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်တော့မှာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNPP ကရင်ီတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်မတော်ကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မောင်နှုံးမြို့နယ်အတွင်းလာရောက်ခိုးလုံနေတဲ့မြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာနဲ့မွန်နိုင်ငံရေးပါတီတွေပူးပေါင်းရင်းနဲ့မွန်ကိုစားပြုပါတီပေါ်ပေါက်ရေးအတွက်မွန်ပြည်သူညီလာခံကျင်းပသွားမယ့်အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ UNFC အဖွဲ့ဝင် KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်တော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကြရပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဦးဒီရေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကလွယ်ကော်မြို့နယ် KNPP ရဲ့ခုနှစ်မိုင်ယာယီစစ်ဆေးရေးကင်းစခန်းတပ်ဖွဲ့ကနေတပ်မတော်အဖွဲ့တဲဆောင်လာတဲ့စစ်ကားကိုစီစစ်ခဲ့တာကြောင့်နောက်တနေ့မှတပ်မတော်အဖွဲ့ကနေ KNPP ကိတ်စခန်းရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတေဆုံးမှုအထိဖြစ်ပွားလာတာပါတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးတေဆုံးမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တင်တဲ့ပြစ်ဒဏ်ချမှတ်ပေးဖို့ KNPP ဖက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်ဒါပေမဲ့လွယ်ကော်အခြေစိုက်ဒေတာကုကဲမှုစစ်ဌာနချုပ်အနေနဲ့ကတော့ကရင်နီအမျိုးသားတိုးတက်ရေးပါတီကတပ်ဖွဲ့ဝင်၄ဦးတေဆုံးခဲ့တာဟာနှစ်ဖက်တိုက်ပွဲတွေကြောင့်တေဆုံးခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်ခဲ့တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ
်ရခိုင်ပြည်နယ်မောင်သောမြို့နယ်စုံမိုင်ဒီမှာလာရောက်ခုလုံနေကြတဲ့ဘူတီတောင်မြို့နယ်ကနေရွှတ်ခွာမြို့ဆိုင်သာမီတာစု84စုလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်သူတို့တွေဟာမကြသေးမီကမြန်မာအစိုးရတပ်နဲ့ခိုင်တမတော်အေအေတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အကြမ်းဖက်မှုအန္တရာယ်ကိုစိုးရိမ်တဲ့အတွက်နေရဆုတ်ခွာလာကြတဲ့သူတွေဖြစ်တယ်လို့မောင်သောမျိုးခံတွေကပြောပါတယ်။သူတို့တွေဟာဗုဒ္ဓတော်မျိုးနယ်ကအောမရာအုပ်စုအင်းချောင်းတလူပြားလက်ပံကိုင်းမြောင်းချောင်းနဲ့လောင်းယုံအုပ်စုနတ်စိတ်တောင်ချီစတဲ့ခြေရွာသားတွေဖြစ်ပြီး ဒီလအစပိုင်းကလေးကအုပ်စုလိုက်ရောက်ရှိလာတာဖြစ်ပါတယ်လက်တော်ချင်းနေမှာသူတို့ကအရပတ်လူမှုဖွဲ့စည်းသူနဲ့အလူရှင်တွေကယာယီတဲ့ရင်တွေဆောက်လုပ်ပေးထားပေမဲ့လုံလောက်မှုမရှိသေးသလိုစောက်သုံးရီအစားအသောက်နဲ့အနှွေးထွယ်တွေအပါအဝင်အိမ်သားတွေလည်းရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်
ထိုင်းနယ်စပ်မြတ်ဝတီကနေတရားမဝင်တင်တွင်းနေတဲ့ထိုင်းဝက်တွေကြောင့်မှုမြင်တဲ့အတွင်းကဝက်မွေးမြူသူတွေအရှုံးပေါ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ဒေတာတွင်းဝက်မွေးမြူသူတွေကပြောပါတယ်။ထိုင်းကတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာအကောင်ကြီးပြီးဈေးနှုန်းချိုတာတဲ့အတွက်အဝယ်တိုင်းတွေကဒေတာတွင်းဝက်တွေထက်ထိုင်းဝက်တွေကိုသာဝယ်ယူနေကြလို့ဒေတာတွင်းမွေးမြူထားတဲ့ဝက်တွေအရောက်အဝယ်မဖြစ်တော့တဲ့အခြေအနေရှိနေပါတယ်။ထိုင်းဝက်တွေဟာလွန်ခဲ့တဲ့အောက်တိုဘာလကစပြီးတော့အကြီးအကျယ်ဝင်လာကြောင်းတညဆိုရင်6ဘင်းကားနဲ့ဝက်အကောင်ကြီး4000လောက်မြန်မာပြည်ဘက်ကိုတင်တွင်းနေတယ်လို့မွန်ပြည်နယ်မွေးမြူရေးလုပ်ငန်းအဖွဲ့ချုပ်အတွေးရေးမှူးကိုညိုမင်းကပြောပါရယ်ထိုင်းဝက်တွေတရားမဝင်တင်တွင်းနေတာကိုဖြေရှင်းပေးဖို့ဒီဇင်ဘာလ23ရက်နေ့ကမွန်ပြည်နယ်အစိုးရဖွဲ့ထံကိုတင်ပြထားပေမဲ့လည်းတစုံတရာဆောင်ရွက်ပေးတာမရှိသေးဘူးလို့မွန်ပြည်နယ်ဝက်မွေးမြူရေးအဖွဲ့ချုပ်ကပြောပါရယ်ထိုင်းကနေတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာမွန်ပြည်နယ်အပြင်ရန်ကုန်မန္တလေးနဲ့နေပြည်တော်ဘက်ကိုလည်းတင်တွင်းနေပါတယ်
တတိယအကြိမ်မြောက်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များဆွေဆုံနှီးနှောဖလဲပွဲတိုင်းယူ့ကွန်ဖရင့်ကိုဗကူတိုင်းဒေသကြီးကြောက်ရကန်းမြို့နယ်စပြေတန်းရှမ်းရွာမှာပြုလုပ်ကျင်းပခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်သာကျင်းပခဲ့ရမှာမူရင်းစေဝါပြဿနာလူခုရင်းနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအချက်အလက်တွေကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးဦးဆောင်သူတိုင်းယူ့ network ကစိုင်းတော်ဆိုင်ကပြောပါတယ်။အစည်းအဝေးရှမ်းလူငယ်တွေရင်ဆိုင်တွေ့ကြုံနေရတဲ့ပြဿနာတွေလက်သွဲကူညီဖြေရှင်းသွားဖို့ရှမ်းပြည်သဝန်းပြင်ကချင်ပြည်နယ်ကရင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းမှာရှိတဲ့ရှမ်းလူငယ်တွေရင်းနှီးကြွားဝင်မှုရှိဖို့နဲ့စာပေရင်ကြီးမှုအပိုင်းပညာရေးပိုင်းတွေမှာလက်သွဲဆောင်ရွက်ကြဖို့ဖြစ်တယ်လို့သူကဆိုပါတယ်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များသွေးဆုံနှီးနှောဖလဲပွဲပထမအကြိမ်ကို2013ခုနှစ်ဒုတိယအကြိမ်ကို2015ခုနှစ်ကမန္တလေးမြို့မှာကျင်းပခဲ့ပါတယ်
2019ခုနှစ်ဒီဇင်ဘာလ20ရက်နေ့အထိမွန်ပြည်နယ်အမှုကြီး10မြို့အနက်လူသတ်မှု49မှုတပြတ်တမှုလူရဲမှု14မှုတရိတ်ဆန်ခိုးမှုတမှုဖောက်ထွင်းမှုတမှုမတရားအသင်း3မှုမဒိမ့်မှု56မှုစုစုပေါင်းအမှုကြီး125မှုဖြစ်ပွားခဲ့ပြီးအရင်နှစ်ကထက်မဒိမ့်မှုဖြစ်ပွားမှုနှုန်းတိုးမြင့်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့နှစ်ချုပ်စီရင်မှာထုတ်ပြန်ထားပါတယ်တရားရုံးတွေမှာမဒိမ့်မြောက်ကြောင်းပြစ်မှုချမှတ်လိုက်တဲ့အမှုတွေရှိနေတယ်လို့မဒိမ့်ကျင့်ခံရပေမဲ့တက်တည်အထောက်ထားမခိုင်လုံတဲ့အတွက်မဒိမ့်မှုမမြောက်တဲ့အမှုတွေလည်းရှိနေတယ်လို့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့ကအထက်တန်းရှင်နေမယုအနန္တာမြင့်ကပြောပါတယ်ဒါပေမဲ့ဒီနှစ်မှာ2016ခုနှစ်ထက်880မှုတိုးပြီးဖမ်းဆီးအရေးယူနိုင်ခဲ့တယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့စီးရင်အရာသိရှိရပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မွန်နိုင်ငံရေးပါတီတွေပေါင်းစည်းရင်းနဲ့မွန်ကိုစားပြုပါတီတရက်ပေါ်ထွန်းလာရေးရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံတရက်ကျင်းပဖို့စီစဉ်နေပြီဖြစ်ပါတယ်။ဒီညီလာခံကျင်းပမဲ့အပေါ်မွန်နိုင်ငံရေးပါတီခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲ။မိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ညညရေးအဖွဲ့ကနေဦးစီးပြီးလာမယ့်ဇန်နဝါရီလလယ်မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါတီအနေနဲ့အတိမတ်ပြုမှာမဟုတ်ဘူးလို့လည်းပါတီထွေထွေတွင်းရေးမှူးဒေါက်တာမင်းနွေစုကအခုလိုပြောပါတယ်
ဒါဆိုတော့ကိုယ့်ကိုကော်မတီဖွဲ့ကိုကျုံနေဆုံးရရှိတဲ့အခါအပြီးမှကျန်တဲ့သူကိုကျွန်တော်ဝင်လို့ကြလို့ပြောရင်ဖွဲ့ပြီးတော့ကိုမင်းသားလုပ်တဲ့ဟာကျွန်တော်ကိုအတိမတ်ပြုခိုင်းဘယ်လိုလုပ်ပြုမှာလဲဘယ်တော့မှလည်းအတိမတ်မပြုဘူးလေ
အလားတူမွန်မျိုးသားပါတီအနေနဲ့ဒီညီလာခံကိုတက်ရောက်ဖို့အလားလားအလွန်နှဲပါတယ်လို့လည်း MNP ပါတီတွင်းရမှုနာလီယသမကအခုလိုဆိုပါတယ
်ကျွန်တော်ဒီညီလာခံကိုတက်ဖို့အလားအလာအမြဲတမ်းလဲပါတယ်ကျိုးတော်လည်းပဲကျွန်တော်တို့ဘူကွန်ပြည်မှာရှင်းလင်းတင်ပြရတော့အတူတူချက်တော့ရယူဖို့လိုသေးတော့ဗောမကောင်းကြီးညီနိုင်ကြီးအဖွဲ့တဖွဲ့ထဲနဲ့ဦးဆောင်ပြီးလုပ်တဲ့ပွဲဖြစ်တဲ့အတွက်မွန်တူရာလုံးကိုကူစားပြုတဲ့ညီလာခံမဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုခံယူတယ
်လက်ရှိမွန်ပါတီများပေါင်းစည်းရေးနဲ့မွန်ကိုစားပြုပါတီတရပေါ်ထွန်းလာရေးရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ23နဲ့24ရက်တွေမှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံကျင်းပဖို့စီစဉ်နေတာပါ။ဒီညီလာခံမှာပါတီတဲ့ဖွဲ့မဖွဲ့ဆိုတာကို
တက်ရောက်တဲ့ပြည်သူတွေရဲ့ဆန္ဒအပေါ်မူတည်နေတယ်လို့လည်းညီလာခံဖြစ်မြောက်ရေးအဖွဲ့ဝင်ဘလူးချွန်းမှဘိုးနက်ဆရာတော်အရှင်ဝါရဝန်တာကအခုလိုမိတ်ကြားပါတယ်
။ဆုံးဖြတ်ကတော့ပြည်သူတွေမှာအာကမူတည်နေပေါ့။အဲ့တော့ဘောက်တော့ဘာဖြစ်လို့ဒီညီလာခံကိုမဖြစ်မနေလောက်ရတလဲ။မွန်ပါတီတွေမပေါင်းစည်းလို့
အလားတူမွန်ပြည်တပ်ပါတီကလည်းဒီညီလာခံတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုအကြောင်းမပြန်ရသေးဘူးလို့လည်းသိရပါတယ်။မွန်ပြည်သူညီလာခံကိုမော်လမြိုင်မြို့တာတနာ2500ဖုံးတော်ကြီးကျောင်းမှာကျင်းပမှာဖြစ်ပြီးဂိုင်းပေါင်းစုံကမွန်တန်ဃာတော်တွေမွန်နိုင်ငံရေးပါတီတွေအရက်ဖက်မွန်လူမှုအဖွဲ့အစည်းတွေမြို့နယ်တီတီကမွန်စာပေရင်ကျင်းမှုအဖွဲ့တွေနဲ့တတ်သိပညာရှင်ဖိတ်ကြားတဲ့ပုဂ္ဂိုလ်အားလုံးစုစုပေါင်းအင်အား900လောက်ဖိတ်ကြားသွားမှာဖြစ်ပါတယ်ရှင်။
ဆက်ပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့နေနူး Women in Action Group ကနေချင်းတလိထုံနှန်းတွေကိုအမျိုးသမီးရှုထောင့်ကနေလေ့လာပြီးသူတည်တနာပြုထားတဲ့အိမ်ရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့ချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ဟပ်တဲ့စာအုပ်ကိုထုတ်ဝေလိုက်ပါတယ်။ချင်းတလိထုံနှန်းအစဉ်လာတွေကြောင့်ချင်းအမျိုးသမီးတွေဟာဘလို့နင့်နာဆုံးရှုံးမှုတွေရှိနေတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်။
အိမ်ရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့စာအုပ်ဟာချင်းလူမျိုးတိုင်းဝဲတွေမှာယနေ့ထိကျင့်သုံးနေတဲ့ချင်းတလိထုံသန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရဲ့ဘဝပေါ်ဘလောက်ထိအကျိုးသက်ရောက်မှုရှိတယ်ဆိုတာလိမ့်လာဆန်းစစ်ထားတာဖြစ်တယ်လို့နေနူးဘွက်ကမိုင်လန်းနဲ့ကျဲကပြောပါတယ်
။ဒီချင်းကရှမရီလောနဲ့ practice တွေပေါ့ဒီချင်းတလိထုံသန်းကဒီအမျိုးသမီးတွေရဲ့ဘဝမှာဘလောက်ထိ impact ရှိတယ်လဲပေါ့ဩဇာသက်ရောက်မှုလို့ပဲပြောရမလားစာရှိတယ်လဲဆိုတာကျွန်တော်သိချင်တာအဓိကပေါ့နော်
နီနူးဘွက်နေနဲ့ချင်းမြင့်နယ်ကိုမြို့နယ်အပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့ကမြို့နယ်ပေါင်း12မြို့နယ်နဲ့ကျေးရွာပေါင်း30ကျော်ကချင်းမျိုးသားတွေနဲ့အမျိုးသမီးစုစုပေါင်း300လောက်ကိုတွေ့ဆုံပြီးနှစ်နှစ်ကျော်ကြာသုတေသနပြုခဲ့ကြတာလို့လည်းဆိုပါရယ်သူတို့ရဲ့သုတေသနပြုချက်ထဲမှာတော့ချင်းလူမျိုးတွေမှာ battery archie စနစ်လို့ခေါ်တဲ့သားတွေကဒါဘာကင်ရဲ့မျိုးရိုးသမားမဟုတ်ဆွေမျိုးစုကိုဆက်ခံနိုင်ပြီးထိမ်းမြလက်ထချင်း၊ကွာရှင်းပြတ်ဆဲချင်း၊အမွေဆက်ခံချင်းစတဲ့နယ်ပယ်တီးတီးတွေမှာချင်းမျိုးသမီးတွေဟာစုံမျက်ချက်ချတဲ့နေရာမှာဘလုံးဝပါဝင်ခွင့်မရအောင်ပြုလုပ်ထားတယ်လို့မိုင်လန်းနိုင်ကျဲကပြောပါရယ
်။အမျိုးသမီးတွေကိုပါမှပိုင်ဆိုင်ခွင့်မရအောင်လုပ်ထားတယ်။ကွာရှင်းတဲ့အခါမှာဒီကြားလေးတွေကပဲဒီကလေးအုတ်ချင်းခွင့်လဲရထားတယ်ပြီးတော့မိသားစုပိုင်အိမ်ရောပစ္စည်းဥစ္စာတွေပေါ့နော်အဲ့လိုမျိုးပါ။သမီးတွေကိုတနည်းစားရင်လက်ထမှာမို့လို့ဒီသမီးတွေရောမပေးကြဘူး။
ချင်းလူငယ်စာရေးဆရာသူလည်းဖြစ်ချင်းဝေါ်အက်ဒီတာလည်းဖြစ်တဲ့ဆလိုင်းမန်ကတော့ဒီသူတည်သနာစစ်တမ်းရဲ့သွေးရှိချက်တွေကိုအစိုးရလွှတ်တော်ကနေအကောင့်တွေဖော်သိမ့်တယ်လို့မသူညီတဲ့မျိုးနယ်စုတွေကြားလက်သက်ထိမ်းများတဲ့အခါအသွင်ဖိုးလို့ခေါ်တဲ့တင်နှောင်းကြီးတွေကိုနှုံသားတစ်ခုသတ်မှတ်သင့်တယ်လို့ထောက်ပြထားပါတယ်။ဆမ်မြနာ200ကျော်ပါရှိတဲ့အိမ်ရှင်ဖြစ်ခွင့်မရှိတဲ့ဧည့်သည်များသူတည်သနာစာအုပ်မိတ်ဆက်ပွဲကိုတော့နိုဝင်ဘာလကုန်ပိုင်းမှာချင်းပြည်နယ်ပလောက်ဝသွန်းဆန်တီးစိန်သန္တလန်ဟာကားနဲ့ဖလန်းမျိုးတွေမှာပြုလုပ်ခဲ့ကြသလိုဒီဇင်ဘာ20ရက်နေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးမင်းတပ်မသူပီနဲ့ကံပလက်မြို့တွေမှာလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်တော်ကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မောင်တော်မြို့နယ်အတွင်းလာရောက်ခေါ်လုံနေကြတဲ့ဘူးဒီတောင်မြို့နယ်ကမြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုလိုနေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြာသာပတေးနေ့ညနေတောက်ကြာနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေမှာတင်ဆက်နေပါတယ်။ကျမတို့အခုတောက်ကြာနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေတာပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ဒီဇင်ဘာလ23ရက်နေ့မှာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ရန်စ်ကအမေရိကန်ဒေါ်လာ 1.8 သန်းရူပီငွေတန်ပေါင်း280တန်ဖိုးရှိတဲ့ APCs လို့ခေါ်တဲ့စစ်သုံးတန်ကြပ်ကာကစစ်တစည်းကိုမြို့တော်အစ္စလာမဘတ်ရဲဌာနချုပ် ICTP နယ်မြေကန်ရဲတပ်ဖွဲ့တပ်ဦးနဲ့ခိုင်ဘာပတ်သွန်းခွာရဲဌာနတွေကိုလွှဲပြောင်းပေးရခဲ့ပါတယ်ဒီလိုပေးရတာဟာပါကစ္စတန်ပြည်သူတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးတိုးမြင့်ရာမှာအမေရိကန်အစိုးရကပါကစ္စတန်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်ဖို့တန်ဋိဌာန်ချမှတ်ထားတဲ့လုပ်ငန်းစဉ်တစ်ရပ်ဖြစ်ပါတယ်။ နေစုံနယ်ပြားတွေနဲ့သွာလာရခက်ခဲတဲ့မြေပြင်တွေမှာမောင်းနေနိုင်စစ်ဆင်နိုင်တဲ့ဒီတန်ချက်ကာကတွေကိုအမေရိကန်ကုမ္ပဏီလန်ခိုကတိစောက်ပေးခဲ့တာဖြစ်ပြီးအရက်ဖက်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ရာဇဝတ်မှုတွေနှိမ်နှင်းရေးပိုင်နက်နယ်မြေကာကွယ်ရေးနဲ့စစ်သွေးကြွတွေကိုချေမှုန်းရေးတွေမှာအထောက်အကူဖြစ်စေမှာဖြစ်ပါတယ် APC's call တန်ချက်ကာကတွေဟာအကြမ်းဖက်သမားတွေစစ်သွေးကြွတွေနဲ့မူရစ်ဆေးဝါးမှောင်ခိုဂိုင်းတွေအပါအဝင်လက်နက်ကင်အုပ်စုတွေရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ရမှာဒီတန်ချက်ကကားတွေဟာရက်တက်ဖွဲ့ဝင်တွေရဲ့တိုက်ခတ်ရေးစွမ်းရည်နဲ့ရဲရာရှိတွေဘေကင်းလုံခြုံရေးအတွက်အလွန်အရေးပါပါတယ်။ပါကစ္စတန်တဝမ်းမှာတော့အဲ့ဒီလက်နက်ကိုင်အုပ်စုတွေကရဲရာရှိတွေကိုပစ်မှတ်ထားတိုက်ခိုက်ကြပါတယ်။ပါကစ္စတန်မှာတာဝန်ထမ်းဆောင်ရင်ကြဆုံသွားခဲ့ကြတဲ့ရဲရာရှိတွေဟာ6,500နီးပါးရှိနေပြီဖြစ်ကြောင်းဗဟိုရေးတပ်ဖွဲ့ဌာနချုပ်ကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့မူရစ်ဆေးဝါးနဲ့ဥပဒေရေးရာဌာနခွဲ INLL ကငွေကြေးထောက်ပံ့ပေးထားတဲ့ဒီတန်ချက်ကကားတွေဟာနိုင်ငံပေါင်း90ကျော်မှရောက်ရှိနေပြီးကန့်တက်တိုက်ပွဲတွေနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးတွေအပြင်မူရစ်ဆေးဝါးမှောင်ခိုကုန်ကူးမှုတိုက်ဖျက်ရေးဒါအပြင်တရားမျှတပြီးတာဝန်ယူမှုရှိတဲ့တရားရေးစနစ်တိုးတက်ဖြစ်ထွန်းလာရေးတွေအတွက်ကူညီပေးနေတာဖြစ်ပါတယ်။မူရစ်ဆေးဝါးနဲ့တရားဥပဒေရေးရာဌာနခွဲ INL က1980ခုနှစ်ကစလို့တရားဥပဒေစိုးမိုးရေးတရားမျှတရေးနဲ့ပါကစ္စတန်နိုင်ငံတော်ကပြုပြင်ပြောင်းလဲရေးအခန်းကဏ္ဍတွေအတွက်လည်းကြဲကြဲပြန့်ပြန့်ထောက်ကူပေးလာခဲ့တာဖြစ်ပါတယ်။ဒါဟာပါကစ္စတန်ပြည်သူတွေအတွက်လူနဲ့လူအဖွဲ့အစည်းဆိုင်ရာအရက်ဖက်တရားဥပဒေစိုးမိုးရေးစွမ်းရည်တည်ဆောက်ဖို့တရားမဝင်မူရစေဝါထုတ်လုပ်ရောင်းဝယ်ဖောက်ကအတုံးပြမှုတွေကိုချေမှုန်းဖို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရှိရေးပိုးပြီးအကောင်ခိုင်မာလာစေဖို့ပေါ်ပြီးဘေးကင်းလုံခြုံအောင်လူသားဆန်အောင်နဲ့ပြုပြင်ပြောင်းလဲရေးစနစ်မှာပွင့်လင်းမြင်သာမှုရှိအောင်ကုန်ညီပံ့ပိုးပေးဖို့နဲ့ရာဇဝတ်မှုကင်းဆိုင်ရာတရားရေးကဏ္ဍကနေတဆင့်ကြားမှတန်းတူညီရေးအထမြောက်အောင်မြင်စေဖို့အတွက်အားပေးကူညီနေတာလည်းဖြစ်ပါတယ်။ပါကစ္စတန်ရဲတပ်ဖွဲ့ဝင်တွေဟာပါကစ္စတန်မှာရောအမေရိကန်ပြည်ထောင်စုထဲမှာပါနေစဉ်သူတို့ရဲ့ပြည်သူတွေဘေးအန္တရာယ်ကင်းရှင်းရေးအတွက်စွန့်လွတ်စွန့်စားနေကြရသူတွေပါ။ကျွန်တော်တို့ဟာကျွန်တော်တို့ပြည်သူတွေကိုကာကွယ်ပေးဖို့ရဲတပ်ဖွဲ့ဝင်တွေကိုပဲအားကိုးနေကြရတာပါဒီတော့ကျွန်တော်တို့ဟာအကြမ်းဖက်ဝါဒကိုဆန့်ကျင်တိုက်ဖျက်ဖို့နဲ့ပါကစ္စတန်နိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးတို့အတွက်အခိုင်အမာစိတ်ပိုင်းဖြတ်ထားတဲ့အတိုင်းပဲပါကစ္စတန်ပြည်သူတွေနဲ့အတူတကွဆက်လက်ရည်တည်သွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနယာယီလက်ထဝန်ကြီးရန်စ်ကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေတဲ့ခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုကိုလာခြင်းနဲ့တူရကီနိုင်ငံသားတွေအတွက်ပြည်ဝင်ဗီဇာထုတ်ပေးတာကိုအပြည့်အဝပြန်စတော့မယ်လို့အမေရိကန်ကကြာသပတေးနေ့မှာကြေညာပါတယ်။တန်ယုံဝန်တန်တယောက်ယောက်ကိုထိန်းသိမ်းတာဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်မှာတူရကီဆိုရကအမေရိကန်ဆိုရကိုကြိုပြီးအကြောင်းကြားမယ်ဆိုတဲ့အာမခံချက်ရထားတယ်လို့လည်းပြောပါတယ်။ဗီဇာလုပ်ငန်းပြန်စမယ့်ဆုံးဖြတ်ချက်ကိုတူရကီကကြိုဆိုပေမဲ့အဲဒီလိုအာမခံချက်မျိုးအမေရိကန်ကိုသူတို့မပေးခဲ့ဘူးလို့ပြောပါတယ်။လိုင်ဘေးရီးယားနိုင်ငံသမ္မတရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝီယာအနိုင်ရသွားပါပြီ။လိုင်ဘေးရီးယားပြည်နယ်15ပြည်နယ်ထဲမှာသူကပြည်နယ်14ခုမှာနိုင်ရတာဖြစ်ပြီးမဲရီအတွက်စုစုပေါင်းရဲ့ 61.500 ဂိုင်းနှုန်းနဲ့နိုင်ရခဲ့တဲ့အကြောင်းလိုင်ဘေးရီးယားရွေးကောက်ပွဲကော်မရှင်ကကြာသပတေးနေ့မှာကြေညာတာပါသူဟာတက်တန်း20သမ္မတဖြစ်တာဝန်ယူခဲ့တဲ့အဲလန်ဂျွန်ဆန်ဆလီဖ်နေရာကိုဆက်ခံမဲ့ဒုတိယသမ္မတဂျိုးဆက်ဘောဂိုင်းနဲ့ရှင်ပြိုင်ခဲ့တာပါလိုင်ဘေးရီးယားဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတဦးဟာတက်တန်း20ပဲအများဆုံးတာဝန်ယူခွင့်ရှိပါတယ်မြောက်ကိုရီးယားကိုယင်းနယ်ရီတင်မောနဲ့ပို့ဖို့တရုတ်ကအစီအစဉ်ပေးနေတဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကိုကြာသပတေးနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုယင်းနယ်တင်ပို့တာဟာကန့်သက်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုကိုချိန်ဖို့ချိုးဖောက်တာမရှိဘူးလို့တရုတ်ဘက်ကအခိုင်အမာပြောထားတဲ့ကြားမှာပဲအခုလိုသမ္မတထရမ့်ကဆွဆွဲတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာစုံစုံနာရောဂါပြန့်နှံ့ဖြစ်ပွားနေတာကိုကွန်ကြီးကူတာပေးဖို့အတွက်ပြည်ထောင်နိုင်ငံကဆရာဝန်တွေ၊သူနာပြုတွေနဲ့မိသက်သမားတွေစုစုပေါင်းအယောက်40ကျော်ပါတဲ့ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့ကထွက်သွားပြီလို့ UK ရုပ်သံလွှင့်ဌာန Sky News ကပြောပါရခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လောကသောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.